ဘာနိုင်ငံအသီးသီးမှာရောက်နေတဲ့ဒီမိုကရေစီလိုလားသူတွေဟာစိုင်းဘုတ်တွေဗန်းတိုင်းတွေကင်ဆောက်ပြီးတော့ထွက်သွားဆိုဆန္ဒပြနေကြပါတယ်။ဖိရက်တွေမှာပုံမှန်လုပ်နေကြထောက်ခံပွဲတွေအစသူတို့အတွက်လှုပ်ရှားတခုပေါ်လာပါပြီ။ဒါရီဟာအာနာသိမ့်စစ်ကောင်စီကြောင်းလို့ပြောရပါလိမ့်မယ်။စစ်ကောင်စီဟာအာနာသိမ့်ပြီးကြတဲ့ကနိုင်ငံသားငွေဆိုရင်သူ့ငွေလိုပဲတတ်မှတ်လိုက်ပါတော့တယ်။နိုင်ငံတကာကထောက်ပံ့တဲ့ COVID ရံပုံငွေတွေကိုလည်းဝိုက်။အရန်ငွေကြေးတွေကိုလည်းဘုံဖို့ကြိုးစားလူသားချင်းစာနာထောက်ထားမှုအနေနဲ့အရင်အစိုးရလက်ထက်သူများပေးထားကမ်းထားတာတွေကိုလည်းအိတ်ထဲထဲဆက်မပေးပါနဲ့တော့ဒီငွေတွေကလူတွေကိုတတ်တဲ့ကြီးစံတွေဖြစ်သွားပါလိမ့်မယ်ဆိုနိုင်ငံတကာကိုပြန်ပေးတဲ့လူကိုလည်းနိုင်ငံတော်ဘန်နာအလွဲသုံးစားလုပ်တယ်ဆိုပြီးထောင်ချသူများပေးစာကန်းစာတောင်မှအမွေရတယ်လို့သူများပတ်စံငါပတ်စံဆိုပြီးတော့မဲမဲမြင်ရဒေါ်လာထင်တော့တာပါပဲအကြောင်းတည်နေတဲ့နိုင်ငံခြားကုမ္ပဏီတွေယင်းနှီးမြှုပ်နှံမှုတွေကလည်းငါတို့စီကဒေါ်လာပါခွတ်ဆောင်းလာခုတ်တော့မယ်ဆိုပြီးတော့မြန်မာပြည်ကပြေးတော့တာပါပဲလူမိုက်ဆိုရင်ရှောင်းသေးလွဲလို့မမီဝဲနဲ့ကင်းအောင်နေဆိုတဲ့အတိုင်းသူတို့ရဲ့ဆုံးဖြတ်ချက်တွေမှန်သွားတယ်လို့ပြောရပါလိမ့်မယ်။နောက်ပိုင်းကုမ္ပဏီတွေမပြောနဲ့ပြည်သူပြည်သားတွေစီကရှိသမျှဒေါ်လာသူတို့ပေးကျင်တဲ့ဈေးနဲ့ပေးပြီးတော့သိမ်းပါတော့တယ်။ဒါတွေအားလုံးကုန်တော့စစ်ကောင်စီအကြီးအကဲတွေဟာဒေါ်လာရကြောင်းစဉ်းစားပါတော့တယ်။ကျွန်းကလည်းကုန်ကြောက်ကလည်းမထွက်တယံဇာတတွေလည်းမရှိတော့နိုင်ငံခြားငွေရဖို့ဘိန်းဆိုင်ကြမလားဆိုတော့လေရာသီဥတုကဖောက်ပြန်ဘိန်းကလည်းအရင်လိုအထွက်မကောင်းပြိုင်ဘက်နိုင်ငံတွေဖြစ်တဲ့အာဖဂန်နစ္စတန်တို့လိုလည်းဖတ်လာတဲ့ဘိန်းကအရေးသွေးမကောင်းတော့ဈေးကမရဘိန်းဆိုင်တဲ့တောင်သူတွေတောင်မြေစီဖို့အကျွေးပြနေတာဆိုတော့ဘာလုပ်ကြမလဲဆိုစဉ်းစားနေတော့ခေါင်းဆောင်ကြီးကငါတို့စီမှာအပေါဆုံးကလေပဲလေရောင်းပြီးဒေါ်လာရှာကြမယ်ဆိုပြီးတော့ရေနံထွက်တဲ့နိုင်ငံသွားပြီးတဘာဝတက်ငွေရောင်းပါတော့တယ်ခင်ဗျားတို့စီကကားတွေကို CNG တက်ငွေ OG တွေတက်ပြီးမောင်းလို့ရတယ်လေဆိုပြီးတော့ပေါ့ဗျာဟိုကလည်းငါတို့ကားတွေ CNG အိုးပြောင်းပြီးမောင်းတာတော့ဟုတ်ပါပြီမင်းတို့က gas ကိုဘယ်လိုတည်ကြမလဲဆိုတော့လေဘူးပောင်းနဲ့ထည့်ပြီးတော့တည်မလားကဘာဟိုဘက်ထိတ်ကနေဒီဘက်ထိတ်အထိပိုက်လိုင်းထိုးကြမလားဆိုတာစဉ်းစားရင်းနဲ့နောက်ဆုံးတော့တက်ငွေရောင်းရတာမရောင်းရတာထက်ဟိုဘက်ကဓာတ်စီဝဲပြီးပြန်လာခဲ့ရပါပေါ့ဗျာဒီလိုနဲ့ဒေါ်လာရကြောင်ထပ်ပြီးတော့စဉ်းစားရင်းအကြံထုတ်ရင်းကနေထုံးစံအတိုင်းဒေါ်လာရတာကသင်္ဘောသားဆိုပြီးတော့သင်္ဘောသားတွေရဲ့ချွေးနှဲစာတွေကိုလူ့ဖို့အကြံပေါ်လာပါတော့တယ်လာစားအားလုံးငါတို့ပေးမပေးရင်သင်္ဘောလိုက်ခွင့်မရှိဘူးဆိုပြီးတော့မိုက်ကြီးခွဲပါတော့တယ်သင်္ဘောသားတွေစီကတစ်ဆင့်နောက်ထပ်အကြံတစ်မျိုးထပ်ပေါ်လာပြန်ပါရောဗျာနိုင်ငံသားမှာအလုတ်လုံနေတဲ့လူ့သမားတွေစီကလာစားတွေကိုမိုက်ကြီးခွဲဖို့ပါပဲပထမတော့မင်းတို့လာစားတွေကိုပြည်ရင်းကိုပြန်ပို့ကြလေကွာငွေလှဲနှုန်းကောင်းကောင်းနဲ့ပေးပါမယ်ကုန်မပို့လဲနည်းနည်းတော့ပို့ပါကွာငါတို့ကြီးဝဲဖို့လိုနေပြီဆိုတာကနေစစ်ကောင်စီရဲ့လက်ပါစီဘန်တွေကနေအိမ်ကိုငွေမလွှဲထားရင် passport တက်တန်းတိုးမပေးဘူးဆိုလေဘင်းညှစ်ဖို့အထိလုတ်တော့တာပါပဲတစ်ဖက်ကလည်းပြည်ရင်းမှာနိုင်ငံသားကိုတွားအလုလုံမယ်ဆိုရင်ရတဲ့လစာအိမ်ပြန်ပို့ရမယ်အိမ်နဲ့မတည့်လို့မပို့ခြင်းဘူးဆိုလုတ်လို့မရပါဘူးအိမ်ဆိုတာကနိုင်ငံတော်ပဲဆိုပြီးတော့သူများပင်ပင်ပန်းပန်းလှုပ်လို့ရတဲ့လောက်ခလစာတွေဖြတ်စားတဲ့ခစ်သစ်လူကုံကူးနီးတစ်မျိုးကိုကျင့်သုံးလာပါတော့တယ်စစ်ကောင်စီကိုယ်တိုင်လူကုံကူးတဲ့ဒီကတရားဝင်လူကုံကူးနီးတစ်မျိုးလို့ပြောရင်မမှားဘူးပေါ့ဗျာပို့တဲ့ငွေတွေကိုသူတို့ပေးကျင်တဲ့ဈေးနဲ့ပေးပြီးတော့ခေါင်းပုံဖြတ်မှာကိုတပ်ဆိုင်ရာတန်ယုံတွေမှာအလုတ်သမားအရေးဖြည့်ရှင်းပေးတဲ့ဌာနတွေအစလူမိုက်တွေပေးပို့ပြီးမင်းတို့တွေပတ်သက်မလို့ရင်ဘာဖြစ်သွားမယ်ညာဖြစ်သွားမယ်ဆိုတဲ့ဖြဲတဲ့ဌာနတွေကိုပြောင်းလဲဖွဲ့စည်းလိုက်ပါတော့တယ်ကိုပြည်သူပြည်သားတွေကိုကျုံပြုတ်ပြီးငွေရှာတာတောင်မှမလောက်ပါဘူးစီရေးမှာတစထက်တစစစ်ရှုံးလာတဲ့စစ်ကောင်စီအနေနဲ့နောက်ဆုံးအနေနဲ့ပြည်သူလူထုကိုညှဉ်းပန်းနှိပ်စက်ဖို့အတွက်လက်နက်အသစ်စန်းတွေဝယ်ဖို့ငွေမပြည့်သေးပါဘူး။ဘယ်ကဒေါ်လာထက်ရမလဲ။အကြံထုတ်ရင်နောက်ဆုံးမှာတော့တက်မရော်ထောက်ခံသူတွေတက်မရော်ချစ်သူတွေငါတို့အယုစီယုထိုးရီကာသိရင်လဲကာရမဲဆိုတဲ့မျိုးချစ်တွေအကုန်လုံးကို passport စထုတ်ပေးလိုက်ပါတော့တယ်သူတို့တွေအားလုံးနိုင်ငံသားလှုပ်ဖို့မော်တော်ပီကယ်တွေကအထူးမွမ်းမံတင်တန်းတွေတတုပ်ပြီးတတုပ်ပို့ချပါတော့တယ်မော်တော်ပီကယ်တွေတင်တဲ့တင်တန်းတွေပြီးရင်ရဲတွေလဝကတွေစတဲ့ဌာနဆိုင်ရာအသီးသီးကမွမ်းမံတင်တန်းတွေအစုံလင်တက်ပြီးတဲ့တကာလမှာတော့ခုနကတင်နန်းသားတွေဟာကဘာပေါ်ကနိုင်ငံအသီးသီးကိုထွက်ခွာသွားကြပါတော့တယ်။အဲဒီနောက်မှာတော့ကဘာပေါ်ကနိုင်ငံအသီးသီးကမီးပွိုင်တွေမှာဖျားเจ้าနေဈေးတွေလူစီကားရာအရက်တွေမှာမြန်မာပြည်ကတက်မတော်ချစ်သူတွေဟာသူတို့တက်မတော်ကြီးဆက်လက်ရက်တီနိုင်ရင်အတွက်ခွက်တွေဆွဲပြီးတောင်းခံနေတာကိုတွေ့ရပါတော့တယ်။သူတို့တွေအတွက်လှုပ်အားကားကတော့ ထုံးစံအတိုင်းမြန်မာငွေ9000မှာပညာလည်းမရှိအလုတ်ကလည်းလက်ကြောတင်းအောင်မလုတ်ချင်တဲ့သူတွေကအများစုဆိုတော့အလုတ်မလုတ်ချင်တဲ့အတူတူတွားတောင်းကြီးဆိုပြီးတော့ဌာနပေါင်းစုံကတောင်းရန်ဤအစုံသင်တန်းပေးပြီးလွတ်လိုက်တာပါအဲ့ဒီနောက်မှာတော့နိုင်ငံတကာမှာရှိတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေဟာစကားစတရောင်းစားအခုထွက်သွားဆိုပြီးတော့ဆန္ဒပြရပါတော့တယ်သူတို့တွေတောင်းလို့မှနေတွယ်မကပ်ရင်သူတို့ရဲ့အကျင့်စရိုက်အတိုင်းရိုက်လူတော့ပါဘူး
ဟာပါပဲ